မြန်မာနိုင်ငံမှာတရင်ထောက်တွင်တဲ့တရင်မီဒီယာသမားတွေလက်တလုံးဖမ်းဆီးထိန်းသိမ်းခံရတာတရားစွဲဆိုခံရတာတွေရှိနေတာနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ရတဲ့အကြောင်းဥရောပတမကအင်ယူကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ပြီးခဲ့တဲ့လထဲမှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတရင်ထောက်တချို့တပ်မတော်ကဖမ်းဆီးခံရတာခံရပြီးတဲ့နောက်မြန်မာနိုင်ငံတွင်တရင်မီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ပြည်ရင်းပြည်ပကစိုးရိမ်မကင်းသဘောထားတွေထွက်ပေါ်နေချိန်မှာပဲ EU ရဲ့ကြေညာချက်ထွက်ပေါ်လာတာပါ။မခင်ဖြူတွေကအပြည့်အစုံတင်ပြထားပါတယ်ရှင်။
ဒီမိုကရေစီပြည်ပြည်ပြောင်းလဲမှုတွေပေါ်ဆောင်နေတဲ့မြန်မာနိုင်ငံမှာသတင်းမီဒီယာတွေအနေနဲ့လွတ်လပ်စွာသတင်းရယူနိုင်တဲ့အခြေအနေပတ်ဝန်းကျင်တခုရှိဖို့အရေးကြီးတယ်လို့လက်တလုံးမှာသတင်းမီဒီယာသမားတွေဖန်ဆီးထိန်းသိမ်းခံရတာတရားစွဲဆိုခံရတာတွေဆက်ပြီးရှိနေတာကတော့အဆင်ပြေစရာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂ EU ကိုယ်စားလှယ်အဖွဲ့ပြောခွင့်ရ Valeria Chere ကပြောပါတယ
် In recent months there have been a worrying number of cases of journalists and media representatives being arrested or prosecuted in
China ဒီကလာပိုင်းတွင်မြန်မာနိုင်ငံမှာသတင်းမီဒီယာတွေနဲ့သတင်းထောက်တွေဖန်ဆီးထိန်းသိမ်းခံရတာသမမဟုတ်တရားစွဲဆိုခံရတာတွေဟာစိုးရင်ကြကောင်းအောင်တိုးလာနေပါလေလွတ်လပ်စွာတွေးခေါ်ယူဆခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေဟာလူသားတိုင်းခံစားခွင့်ရှိတဲ့အခြေခံအခွင့်အရေးဖြစ်တယ်လို့ဒီမိုကရေစီလှုပ်ပေါင်းအတိုင်းဝိုင်းအတွက်အရေးကြီးတဲ့အခြေခံဥပဒေလည်းဖြစ်ပါလေတရားဥပဒေစိုးမိုးမှုမှာအခြေခံတဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုပေါ်ဆောင်ရမှာလိုအပ်တဲ့အခြေခံအချက်တစ်ခုလည်းဖြစ်ပါတယ်
ဒီကနေ့ဆိုလာတောင်ပိုင်းကရှမ်းပြည်နယ်မြောက်ပိုင်းမှာတအောင်းလက်နက်ကအဖွဲ့ TNL ကဦးစီးကျင်းပတဲ့မိရင်စေဝါတိုက်ခိုက်ရေးနေအခမ်းအနားကိုသတင်းယူပြီးတော့ပြန်လာကြတဲ့ဒီမိုကရက်တစ်မြန်မာအသံ TVB နဲ့ ARV သတင်းဌာနတွေကသတင်းတော်၃ဦးဖမ်းဆီးခံရပြီးတော့မတရားသိမ်းဆက်သွယ်မှုဥပဒေပုံမှန်နဲ့တရားစွဲဆိုခံရတာရှိတယ်လို့တခြားသောဒီဖမ်းဆီးခံထားရတဲ့ဓမ္မမုတ်တရားစွဲဆိုခံရတဲ့သတင်းမီဒီယာသမားတွေလည်းအများပြားရှိနေတာပါဒါကြောင့်လက်ရှိဆိုရလက်ထက်မှာသတင်းမီဒီယာတွေပို့ပြီးတော့ထိ ंछ ုပ်ခံလာနေရသလားဆိုတဲ့မေးခွန်းထုတ်မှုတွေနဲ့စိုးရိမ်မကင်းသဘောထားတွေလည်းထွက်ပေါ်နေတာပါမြန်မာနိုင်ငံမှာသတင်းသမားတွေလိုလက်လက်သတင်းရယူနိုင်အောင်အစိုးရကလိုအပ်တဲ့ဥပဒေအရအကာအကွယ်ပေးမှုတွေကိုဆောင်ရွက်ပေးရမှာဖြစ်တယ်လို့ EU ကိုယ်စားအဖွဲ့ပြောခွင့်ရကပြောပါတယ
် Media freedom, independence and pluralism are at the heart of any democracy. We therefore call on the government of Myanmar to provide the necessary legal protection for journalists to work
in the media. The media is a lot of people who are democracy. The media is a lot of people who are ဒါကြောင့်သတင်းသမားတွေအနေနဲ့ဖမ်းဆီးခံရမှုတရားစွဲဆိုခံရမှုတွေနဲ့ချင်းချောက်ခံရမှုတွေမရှိဘဲလွတ်လပ်စွာလုပ်ငန်းလုပ်ကိုင်နိုင်အောင်လိုအပ်တဲ့တရားဥပဒေအရအခအခွဲတွေပေးသွားဖို့မြန်မာအစိုးရကိုကျွန်တော်တို့တောင်းဆိုပါတယ်
။မြန်မာနိုင်ငံအနေနဲ့အရေးပါတဲ့ပြည်ပြည်ပြောင်းလဲမှုတွေကိုအထောက်ပေါ်ဆောင်နေတာမှာလိုအပ်တဲ့အကူအညီတွေကိုပေးသွားဖို့ EU ဥရောပသမဂ္ဂနဲ့အဖွဲ့ဝင်နိုင်ငံတွေကအဆင်ပြေရှိနေပါတယ်လို့လည်းဒီကနေ့ဇူလိုင်လ3ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့ EU ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိမြန်မာအစိုးရလက်ထက်သတင်းသမားတွေဖမ်းဆီးထိန်းသိမ်းခံရတာတရားစွဲဆိုခံရတာတွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းကိုရန်ကုန်မင်းကျန်တိုင်ရုံးကလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြေညာချက်ထုတ်ပြန်ခဲ့တယ်လို့ဖမ်းဆီးခံသတင်းသမားတွေကိုပြန်လုပေးဖို့ပြည်သူ့ပြည်ပကလူ့ခွင့်အဖွဲ့တွေကလည်းတောင်းဆိုနေကြတာပါလက်ရှိမြန်မာနိုင်ငံမှာစစ်တပ်ရဲ့ဥပဒေပုံမှန်66ကားကြီးနဲ့တရားစွဲဆိုထားတဲ့အမှုပေါင်း64မှုရှိပြီးတော့သတင်းမီဒီယာသမားတွေအပေါ်အရေးယူထားတဲ့အမှု9မှုအထိရှိပြီးတရားရင်ဆိုင်နေရတဲ့သတင်းသမား14ဦးရှိပါတယ်အခုနောက်ဆုံးလောလောလတ်လတ်ဒီရှမ်းပြည်နယ်မှာတပ်မတော်ကဖမ်းဆီးတာကိုခံရတဲ့ DPP နဲ့ ARV သတင်းဌာနတွေကသတင်းတော်၃ဦးကတော့လက်ရှိစီဘောထောက်မှာချုပ်နှောင်ခံထားရပြီးပုံမှန်18ရက်မတရားသိမ်းဆက်သွယ်မှုဥပဒေပုံမှန်နဲ့တရားစွဲဆိုခံရပြီးသူတို့ကိုဒီလ17ရက်နေ့မှာရုံးတင်စစ်ဆေးမယ်လို့လည်းသိရပါတယ်